အိန္ဒိယနိုင်ငံတွေအကြားမှာရေပိုင်နဲ့အငင်းပွားမှုရှိနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့လိုက်နာရမယ့်စီမင်းစည်းကမ်းမူပေါင်းသတ်မှတ်ရေးအတွက်အရှေ့တောင်အာရှနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိတယ်လို့တရုတ်နိုင်ငံကပြောပါတယ်။နိုင်ငံတကာရေချောင်းသွားလာမှုမှာအချက်အချာကျတယ်လို့အရင်းမြစ်ပေါ်ကျွေတဲ့တောင်တရုတ်ပင်လယ်ပြင်နေရာအတော်များများကိုသူ့ပိုင်တယ်လို့တရုတ်ကပြောနေပြီးတော့ဒီအတွက်အိန္ဒိယအရှေ့တောင်အာရှနိုင်ငံတွေနဲ့ရေပိုင်နဲ့အငင်းပွားမှုရှိနေတာပါ။အဲဒီကကျွန်းတန်းတစ်ခုမှာတော့တရုတ်ကစီးရေးဆိုင်ရာအဆောက်အဦတွေပါဆောက်လုပ်နေတယ်လို့ဆွဆွဲခံထားရပါတယ်။တရုတ်အနေနဲ့အဲ့ဒီဒေသမှာစီးရေးလှုပ်ရှားမှုလုပ်နေတာစီးရေးဆိုင်ရာအဆောက်အဦတွေဆောက်လုပ်နေတာငါးဖန်သင်္ဘောတွေကိုအနှောက်အယှက်ပေးနေတာတွေရှိနေတာပါ။ဒါကြောင့်ရေပိုင်နဲ့အငင်းပွားမှုကိုရှင်းပေးနိုင်မဲ့စီမင်းစည်းကမ်းမူပေါင်းတရုတ်ကိုအာဆီယံနဲ့တရုတ်နိုင်ငံအကြားသဘောတူချမှတ်ဖို့ရှိနေပြီးတော့ဒါကို2021ခုနှစ်မှာအပြီးသတ်နိုင်မှုရထားပါတယ်။အခုရထားတဲ့ကနဦးအဆင့်မူကျန်းဟာအင်မတန်အရေးပါတဲ့အဆင့်ဖြစ်ပြီးတော့သဘောတူညီချက်ရလာဖို့ရှိပြီးသားအခြေခံပေါ်မှာတရုတ်နိုင်ငံအနေနဲ့အာဆီယံတိုင်းပြည်တွေနဲ့လက်တွဲဆောင်ရွက်ဖို့အသင့်ရှိတယ်လို့တရုတ်ဝန်ကြီးချုပ်လီခေချန်ကပြောသွားပါတယ်။တောင်တရုတ်ပင်လယ်ပြင်ဒေသရေရှိတည်ငြိမ်ငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံဘက်ကလှူလာတယ်လို့လည်းပြောပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲတရုတ်နဲ့ဗီယက်နမ်နိုင်ငံတို့အကြားမှာအငင်းပွားနေတဲ့ရေပိုင်နဲ့ထဲကတရုတ်ကပင်လယ်ပြင်စူဇန်ရင်တင်မောတစဉ်လွတ်ခဲ့တာကြောင့်ပြီးခဲ့တဲ့ရက်ကပဲတရုတ်နဲ့ဗီယက်နမ်နိုင်ငံအကြားမှာတင်းမာမှုတွေရှိခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်အနေနဲ့ဖိလစ်ပိုင်၊ထိုင်ဝမ်၊မလေးရှား၊ဘရူနိုင်းနိုင်ငံတို့နဲ့လည်းရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေရှိနေပါတယ်။ဒီဒေသမှာတရုတ်နိုင်ငံအနေနဲ့အိမ်နီးချင်းတွေအပေါ်အနိုင်ကျင့်တယ်လို့လှုပ်ရက်တွေလှုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကလည်းစွပ်စွဲထားပါတယ်။